အီသီယိုးပီးယားဆွေကအဒစ်အဘာဘာမြို့တော်မှာကုလသမဂ္ဂဒေသခံဝန်ထမ်း9ဦးကိုဆက်လက်ဖမ်းဆီးထားဆဲဖြစ်ပြီးနိုင်ငံမြောက်ပိုင်းတီဂရီဒေသကိုလူသားချင်းစာနာမှုအကူအညီတွေပို့ဆောင်ပေးနေတဲ့ထရက်ကားယာဉ်ပေါင်း80ကိုလည်းဖမ်းဆီးထားတဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ
်။ We've continued to work and engage with the government.
ဖမ်းဆီးခံထားသူတွေလွတ်မြောက်ရေးအတွက်အစိုးရနဲ့ဆက်သွယ်ကြိုးပမ်းနေပါတယ်လို့ကုလသမဂ္ဂတွင်းရင်မှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကပေါ်ထူးနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အီသီယိုးပီးယားကုလသမဂ္ဂဝန်ထမ်း22ယောက်နဲ့မိသားစုဝင်တချို့ကဖမ်းဆီးခံခဲ့ရပြီး6ယောက်ကိုတော့ပြန်လွတ်ပေးခဲ့တဲ့အကြောင်းလဲအင်္ဂါနေ့ကပဲကုလသမဂ္ဂကပြောထားပါတယ်။ဒေသခံဝန်ထမ်းတွေနဲ့အတူဖမ်းဆီးခံရတဲ့မိသားစုဝင်တွေကိုတော့ပြန်လွတ်ပေးလိုက်ပြီလို့လည်းပြောဆိုခဲ့ပါတယ်။ဖမ်းဆီးထိန်းသိမ်းမှုတွေနဲ့ပတ်သက်လို့အခုချိန်ထိရှင်းလင်းချက်မရသေးကြောင်းလဲပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့တုန်းကလည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအရာရှိ9ယောက်ကိုလည်းပြည်ရေးစွပ်ပစ်တယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံကနေနှင်ထုတ်ခဲ့ဥပါတယ်ဖမ်းဆီးခံရတဲ့ထရက်ကားသမားတွေဟာကုလသမဂ္ဂနဲ့နိုင်ငံတကာ NGO အဖွဲ့တွေအတွက်အလုပ်လုပ်ပေးနေသူတွေဖြစ်ကြောင်းလည်းကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်